ဒါမဲ့နေ့မြန်မာနိုင်ငံမှာကျင်းပဖို့စီစဉ်ထားတဲ့အရှိတောင်အရှာအကစားပွဲတော်ဟာမြန်မာနိုင်ငံအတွက်ဘယ်လောက်ထိအရေးကြီးတယ်လို့ဝန်ကြီးတို့အနေနဲ့ခံယူထားပါလဲခင်ဗျာ
။ကျွန်တော်အနေနဲ့တော့ဒါ28ကျင်းသောစီဂိမ်းနိုင်ငံအပြည့်နဲ့အာဆီယံရော17နိုင်ငံပါဝင်တာဖြစ်တဲ့အတွက်ဒီပွဲကအရေးကြီးပါလေ။နိုင်ငံရေးရောစီးပွားရေးရောအားစားဆိုတာအလုံးနဲ့ပတ်သက်နေတယ်လို့ခံယူပြီးတော့ယူဆထားပါတယ်။ဒါအောင်တော့လည်းအော်မီကျင်းပဖို့အတွက်ကြည့်ကြည့်တယ်ဒီဆောင်ရွက်နေတဲ့နိုင်ငံလုံငန်းတွေအောင်မြင်ဖို့ဒီလက်ရှိမြန်မာနိုင်ငံစီးပွားရေးလုံငန်းတွေအောင်မြင်ဖို့တော့ diplomacy လုပ်ငန်းတွေလည်းဆိုအားစားအလုံးနဲ့နေနေတဲ့အတွက်ကျွန်တော်တို့အတွက်အရန်ရေးကြည့်တဲ့ဘယ်လိုပဲဖြစ်တယ်လို့ခံထားပါတယ
်ဒီအတွက်ပေါ့လေလောလောဆယ်အထိပါရီများပြင်ဆင်ထားပြပါပြီလေခင်ဗျာ
ဒီပွဲအောင်မြင်အောင်လုပ်နိုင်ဖို့ကျွန်တော်မြန်မာနိုင်ငံအနေနဲ့ပြီးခဲ့တဲ့2017အင်ဒိုနီးရှားမှာလည်းလက်ခံလာပြီးတော့ပြင်ဆင်လာတော့အဲ့ဒီပြန်လာပြီးတဲ့ကျွန်တော်တို့2017နိုဝင်ဘာကျန်လာပြီးရပြင်ဆင်ပါတယ်တချို့တော်တော်များများလည်းပြီးစီးနေတယ်တချို့တော်များလည်းဆောင်ရဆဲလေးတွေရှိပါတယ်2023မတ်လလောက်မှာတော့အားလုံးပြည့်ပြည့်စုံစွာပြီးသွားမယ်လို့ယူဆထားပါတယ
်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုအခြေအနေတွေရောရှိပါလားခင်ဗျာ
ရှိပါတယ်ခင်ဗျာကျွန်တော်နိုင်ငံတကာနဲ့ဒီပွဲကျင်းပနိုင်ဖို့အရေးကြီးတဲ့လုပ်ငန်းတွေဖြစ်တဲ့ဘုံဘွယ်ဘုံဘွယ်လုပ်ငန်း game management လုပ်ငန်းနောက်တရင်းပြကြရေးလုပ်ငန်းတွေကိုနိုင်ငံတကာနဲ့ဆက်သွယ်ပြီးကျွန်တော်ပြီးနိုင်ထားပါတယ်နောက်ပြီးတော့တချို့နိုင်ငံများလည်းကူညီပေးဖို့ကမ်းလှမ်းထားတာလည်းရှိတယ်တချို့လည်းဆက်သွယ်ပြီးတော့ဒါတွေအောင်မြင်လုပ်ဖို့ဆက်သွယ်ထားတာလည်းရှိပါတယ
်လောလောဆယ်အထိပေါ့လေအခုအခက်အခဲစိန်ခေါ်မှုတွေနဲ့ဘာတွေများတွေ့ရပါလဲခင်ဗျာ
အခက်အခဲစိန်ခေါ်မှုကတော့ကျွန်တော်နိုင်ငံအနေနဲ့ကဒါကိုမလုပ်ဖြစ်ခဲ့တာ44နှစ်ရှိတော့ပါပြီအချိန်တော့3ချိန်မြောက်အခုလောက်တာဖြစ်ပါတယ်ဒါကျွန်တော်တို့မှာကအတွေ့အကြုံနည်းနည်းအားနည်းသွားတယ်ဆိုတဲ့နေရာမျိုးရှိနေပါတယ်ဒါဒီအတွေ့အကြုံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကပြိုင်ပွဲကြီးအောင်မြင်စွာကျင်းပပြည်စည်းနိုင်ရေးဆိုတဲ့တာဝန်တရားရှိပါတယ်ဒုတိယတာဝန်တရားအနေနဲ့တော့မြန်မာနိုင်ငံအသင်းအောင်နိုင်ရေးတာဝန်နှစ်ရပ်ရှိပါတယ်ဒီနေရာစလုံးမှာကျွန်တော်တို့ကအတွေ့အကြုံရနည်းနည်းလေးကြာနေတော့အောင်မြင်စွာကျင်းပနိုင်ရေးကိုလည်းတော်တော်များများကျွန်တော်တို့ယူဆပြီးတော့ဟာဝဲပိုင်းကဆော်ဝဲပိုင်းကဆောင်ရွက်နေရတာရှိပါတယ်နောက်ပြီးတော့ဒီမြန်မာနိုင်ငံအသင်းအောင်မြင်ဖို့ဆိုတာလည်းကျွန်တော်မြန်မာနိုင်ငံအသင်းရလက်ရှိကျွန်တော်တို့17နိုင်ငံမှာနံပါတ်9နေရာမှာရှိပါတယ်ဆိုတော့ကျွန်တော်တို့အပေါ်ဆုံး level group log ကိုရောက်ရှိနိုင်ဖို့ကြိုးစားရတဲ့အခါကျတော့လက်ရှိကျွန်တော်နံပါတ်9ကပြီးခဲ့တဲ့အင်ဒိုနီးရှားမှာဆိုရင်ရွှေဈေး16ခုနဲ့နံပါတ်9ရလာပါပထမရတဲ့အင်ဒိုနီးရှားဆိုရွှေဈေး180ကျော်နဲ့ရလာဆိုတော့ကျွန်တော်တို့ကဆက်တက်ဆလောက်ကြိုးစားတော့ကျွန်တော်တို့အခုတွေ့ကြုံနေရတဲ့ challenge တွေကတော့ဒီဂျန်ပွဲအောင်မြင်စွာကျင်းပတဲ့မျိုးနဲ့မြန်မာနိုင်ငံအသင်းအောင်မြင်ဖို့တစ်ခုရရှိဖို့ဆိုတဲ့အခက်အခဲတွေကိုကြိုးစားပြီးကြိုဖြတ်နေပါ
အရင်စေဆိုးကလက်ထက်တုန်းကဝန်ကြီးချုပ်ဗိုလ်ချုပ်ကြီးခင်ညော့ဦးဆောင်ခဲ့တဲ့စဉ်တုန်းကဒီမြန်မာအကစားကဘာကိုလွှမ်းစီရမည်ဆိုတဲ့ဆောင်းပုံးနဲ့နှစ်ပေါင်းအတန်ကြာကြိုးပမ်းခဲ့ပေမဲ့လည်းတိတသာအောင်မြင်မှုမရခဲ့တဲ့အတွက်တော်လေးလောင်ပြောင်ခံခဲ့ရတာရှိပါတယ်။ဝန်ကြီးတို့ရောဒီဆောင်းပုံးတွေဆက်လက်ဆွဲကင်ထားတော့မယ်လားခင်ဗျာ
။တမတော်ဆိုးကလက်ထက်တုန်းကသူ့ဆောင်းပုံးပေါ့လေ။ကျွန်တော်တို့ခုဒီမှာတော့ကျွန်တော်ဆိုးအနေနဲ့မြန်မာအကစားမှကဘာအကစားသူ့ဆိုတဲ့ဆောင်းပုံးကိုပြန်ပြီးကျွန်တော်တို့ပြင်ဆင်ဆောင်ရွက်နေပါတယ်။ဒီဆောင်းပုံးအတိုင်းဖြစ်အောင်ကျွန်တော်တို့ခြိတက်မယ်လို့တော့ယူရထားပါတယ်။
ပြီးခဲ့တဲ့တရင်နှစ်ပတ်လောက်တုန်းကပေါ့လေကျွန်တော်တို့ကြည့်ရတဲ့ Suzuki Flyer ခင်ဗျာမြန်မာဘောလုံးအသင်းကလာဝလိုနိုင်ငံအသင်းတောင်တည်ကြအောင်မနေ့ကကန်ခဲ့ရတာတွေ့ရပါတယ်ခင်ဗျာဆိုတော့လက်ရှိလာမယ့်နှစ်အကစားပွဲတော်အတွက်ကဘောလုံးအပိုင်းမှာပေါ့လေဝန်ကြီးတို့အနေနဲ့အရှိတောင်အာရှမှာဘယ်လောက်ထိထိုးဖောက်အောင်မြင်နိုင်လိမ့်မယ်လို့မှန်းသာတယ်လဲဘယ်လောက်ထိပြင်ဆင်ထားပါလဲခင်ဗျာ
ကျွန်တော်ဘောလုံးအနေနဲ့လည်းတော်တော်များများပြင်ထားပါတယ်လာဝလိုအသင်းမျိုးတည်ကြပါဆိုတာတော့ဒါတော့ဖြစ်တယ်ပါလေဘောလုံးဖြစ်တဲ့အတွက်တော့ပြောလို့တော့မရပါဘူးဒါနဲ့ကျွန်တော်တို့ဒါပွဲကြည့်တဲ့လူဆိုတော့သိပါလေကျွန်တော်ဒါတစ်ချိန်လုံးကျွန်တော်တို့အပေါ်စီးရနေပြီးတော့ကစားသွားနိုင်ခဲ့တဲ့ခြေမျိုးရှိပါတယ်ဒါကြောင့်ကျွန်တော်တို့ဒီဒါမဲ့စီးကိန်းပွဲမှာလည်းကျွန်တော်တို့နိုနီယာစီးကိန်းတော့ကျွန်တော်တတိယရနေပါတယ်အဲ့ဒါရခဲ့တယ်ဆိုတဲ့အချိန်မှာဆီမီဖိုင်နယ်တက်နိုင်ဖို့ကျွန်တော်တို့ဘောလုံးကတ်ရှုံးပြီးတော့အကြောင်းအရာအချို့နည်းငယ်နဲ့ကျွန်တော်ခံလိုက်ရတာပေါ့လေဒါတွေကိုအမားတွေပြင်ဆင်ပြီးတော့ဆောင်ရွက်နေတဲ့ပိုင်းမှာအင်းနဲ့အားတဲ့ဆောင်ရွက်နေတာလည်းဖြစ်တော့နောက်ကိုမြန်မာပြည်ပေါ်မှာတုံ့ပါဆိုတော့အားလုံးနဲ့အင်းနဲ့အားတဲ့လုပ်နေပါလေအားပေးမဲ့ပြည်သက်ကြီးရတယ်အင်းနဲ့အားတဲ့အားပေးမှာဆိုတော့ဒါတွေကိုကျွန်တော်တို့ကကျေးဇူးတုံ့ပြန်တဲ့သဘောမျိုးနဲ့ပြင်ဆင်ပြီးတော့ထားတဲ့အနေထားမှာတော့အောင်မြင်မဲ့ထင်ပါတယ်ဒါကဆူဇူကီမှာဖြစ်သွားတာလေးကတော့ဒါကတော့ဘောလုံးဖြစ်တဲ့အတွက်လည်းမျိုးလေးကျွန်တော်ဖြစ်တတ်ပါတယ်နောက်ပိုင်းမဖြစ်အောင်လည်းကျွန်တော်တို့ဒါမျိုးပြင်ဆင်ပြီးတော့ဆောင်ရွက်နေတာလည်းရှိပါတယ်
လာမယ့်နှစ်ကျင်းပမယ်အကစားပွဲတော်နဲ့ပတ်သက်ပြီးတော့အသေးစိတ်နည်းနည်းသိပြစေခင်ဗျာဘယ်ရက်မှကျင်းပမယ်နောက်ဘယ်နှစ်နိုင်ငံပါမယ်အကစားဘယ်နှမျိုးစသဖြင့်ပေါ့လေ
ကျွန်တော်လာမယ့်နှစ်ဒီစီးကိန်းကစားပွဲတော်ကျွန်တော်တို့2013ခုနှစ်ဒီဇင်ဘာ17ရက်နေ့ကိုရွေးထားပါတယ်ဟောကျွန်တော်တို့အကြမ်းမင်းပြောရင်တော့ခန်းနံပါတ်လေးလည်းလှအောင်ဆိုပြီးတော့17 12 13 17ရက်နေ့ဒီဇင်ဘာလ2013ခုနှစ်17 12 13ရွေးထားပါမယ်သူရဲ့ထုံးစံရကျွန်တော်စီးကိန်းက17ရက်ကျင်းပတာဖြစ်တဲ့အတွက်22ရက်နေ့မှာကျွန်တော်ဒါပိတ်ပွဲလုပ်ပါ
ကျွန်တော်တို့အာဆီယံနိုင်ငံအားလုံးကိုပေးချထားပြရတဲ့ရှိပါတယ်ဒီလိုအောင်မြင်မြင်ကျင်းပနိုင်ဖို့အတွက်ပေါ့လေကျွန်တော်တို့ RFA ပါဝင်ပြည်တွင်းပြည်ပတရင်းမီဒီယာတွေရဲ့အခန့်ကဏ္ဍကိုဘယ်လိုမျှော်လင့်ထားပါလဲခင်ဗျာမီဒီယာဘိုင်းအနေနဲ့တော့ကျွန်တော်တို့ကတော့ဒါကျွန်တော်နိုင်ငံဝါဒီလိုအောင်မြင်ဖြစ်သွားဖို့အရင်အားကိုးပါတယ်ပြည်တွင်းမီဒီယာလည်းအားကိုးတယ်ပြည်ပမီဒီယာလည်းအားကိ ဲ့ပစ္စည်းတွေနဲ့ပြစ်ပေါက်တဲ့အတွက်ဟိုအိုမန်အသင်းနဲ့ပြဿနာတွေတက်သွားတယ်ဟိုကမ္ဘာပေါ်လုံးအဖွဲ့ချုပ်ရဲ့အရေးယူတန်းခတ်မှုတွေအဆင့်ထိရောက်သွားတယ်ပေါ့ခင်ဗျာဆိုတော့ဒီပွဲကြီးပရိသတ်တွေကိုအသိပညာပေးမှုအပိုင်းဒီစီကံထိန်းသိမ်းမှုအပိုင်းနဲ့ပေါ့ဗားရင်းများပြင်ဆင်ထားပါလေခင်ဗျာ
ဒါအဲ့ဒီမှာဖြစ်ပြီးတဲ့ကျွန်တော်ပြည်သက်တဲ့တော်တော်လေးသူတို့ဒါသိသိသွားကြပါတယ်တော့သိသွားကြတော့ကျွန်တော်ထင်ပါတယ်သူတို့ဘက်ကလည်းဒါအားလုံးချင်းချင်းနဲ့ပြင်ဆင်ပြီးတော့ပါပြီကျွန်တော်တို့ကလည်းဒါအားလုံးဖြစ်စဉ်တွေကိုမီဒီယာတွေကနေတဆင့်ဟန်ကျွန်တော်တန်လွှင့်ဌာနတွေကျွန်တော် channel တွေကအချိန်တွေအားလုံးကိုတင်ပြသွားတာဖြစ်တဲ့အတွက်ဒါတွေအားလုံးကဒီချိန်တွေကကျွန်တော်တို့ဒါသင်ခန်းစာပေးသွားတဲ့ပုံစံမျိုးပါပဲစီးကိန်းမှာကစားတဲ့အခါကျရင်လည်းဒီလိုပဲကျွန်တော်တို့ရဲ့အားပေးမှုတွေရှိမှာပါပဲဒီအားပေးမှုတွေကိုကျွန်တော်တို့ဒီဘက်ကလည်းတင်းတင်းတင်းလေးနဲ့ဒီမျိုးစီစဉ်လေးနဲ့ကျွန်တော်တို့ကဆောင်ရွက်သွားဖို့အစီအစဉ်ရှိပါတယ်အဲ့လိုဆိုရင်ကျွန်တော်ထင်ပါတယ်ဟိုဒီလိုမျိုးပြဿနာဖြစ်မလာတော့ဘူးလို့ယူဆပါတယ်
ကမ္ဘာပေါ်လုံးအဖွဲ့ချုပ် FIFA နဲ့ဆက်ဆံရေးအခြေအနေရောဘယ်လိုရှိပါလဲခင်ဗျာပြီးခဲ့တဲ့နှစ်ဒီအရေးယူခံရမှုတွေနောက်ပိုင်းမှာပါခင်ဗျာ
အញ្ញံကောင်းပါတယ်ကျွန်တော်တို့ဒီအရေးယူလဲဆိုတာလည်းဒါကျွန်တော်တို့နိုင်ငံဖြစ်စဉ်ဆိုတာမပြောပါတော့ပါဘူးဒါလေးကဟိုတကယ်တမ်းကျတော့နည်းနည်းလေးဒါဟိုဟာဖြစ်သွားတယ်ဆိုရင်အစိုးရကိစ္စမျိုးဖြစ်ပါဘူးဖြစ်နေဖြစ်တာရှိနေတာလည်းအသေးတစ်ခုပါပဲဟုတ်တယ်ကျွန်တော်လည်းဒီပေါ်မှာပြင်ဆင်မှုတွေကျွန်တော်တို့လုပ်တယ်ဖြစ်သွားတဲ့အသေးလေးပေါ်မှာကျွန်တော်တို့ရင်ကျင်းမှုရကျွန်တော်တို့ကိုတောင်းပန်တာလည်းရှိတယ်သူစီကံရတောင်းပန်တာလည်းရှိတယ်ရင်ကျင်းမှုရကိုကျွန်တော်တောင်းပန်ပေးတာလည်းရှိတဲ့အတွက်အားလုံးဒီဖြစ်စဉ်ပေါ်မှာကျေနပ်ကြပါတယ်။ဒါကြောင့်ကျွန်တော်တို့ပုံမှန်ဖီဘာဘာမှပြဿနာမရှိပါဘူး
။ကပ္ပဖလားဘောလုံးပွဲတွေမှာမြန်မာနိုင်ငံပါဝင်ရှင်ပြိုင်ခွင့်အခြေအနေရောဘယ်လိုရှိပါလဲခင်ဗျာ
။ကပ္ပဘောလုံးပွဲတွေကိုမြန်မာနိုင်ငံပါဝင်ဖို့တော့ကြိုးစားနေပါတယ်။ဒါကတော့ဒါနဲ့ကျွန်တော်တို့အရှတိုက်အနေနဲ့ရွေးခန့်တဲ့အဆင့်ရောက်အောင်ကြိုးစားအောင်ပါ။
မြန်မာဘောလုံးမျိုးဆက်သစ်တွေအတွက်ကောဘာတွေများစတင်ပြုစုပျိုးထောင်နေတာရှိပါပြီလဲခင်ဗျာ။
ကျွန်တော်မျိုးဆက်တဲ့အတွက်ကတော့ကျွန်တော်ရှိမှာအကယ်မီကျောင်းနေစတင်ပေါ်နေပါတယ်။အခုအကယ်မီကျောင်းနေမှာဆိုကျွန်တော်တို့၅ရက်ကလေးရနေစပြီးတော့စတင်ပြီးတော့ဒီရွယ်ကိုကျောင်းအိတ်ကျောင်းစားစတင်ပေါ့နော်။သူတို့အားလုံးစေစကားကိုဒီကျွန်တော်တို့ဘလုံးဖွဲ့ချုပ်ကနေစီစဉ်ပြီးတော့တာဝန်ယူပြီးတော့ဖြစ်ပေါ်လာမယ့်ကလေးတွေအလားအလာရှိတဲ့ကလေးတွေကိုကျောင်းမှာကျွန်တော်တို့စီစဉ်ဆောင်ရွက်နေပါတယ်
။နောက်ဆုံးအနေနဲ့ပေါ့ခင်ဗျာ။ဟိုတစ်ချိန်တုန်းကမြန်မာနိုင်ငံကုန်တရှိခဲ့တယ်လို့ပေါ့လေ။မြန်မာအာကစားရွှေခက်ဘယ်တော့လောက်ရောက်မယ်လို့ဝန်ကြီးတွေကမျှော်မှန်းထားပါလဲခင်ဗျာ။
အဲ့ရွှေခေတ်ကိုကျွန်တော်ဘက်ကပေါ့ဒါကျွန်တော်စကားပါပဲကျွန်တော်ရဲ့စိတ်ကူးနဲ့တော့ကျွန်တော်ရွှေခေတ်ကိုလာမယ့်2023ဒီဇင်ဘာမှာရောက်အောင်ကြိုးစားနေပါလိမ့်မယ်ဒီကစားဖို့ကျွန်တော်ရေအဖြစ်ပြောရင်တော့417ရက်လို့ပါသေးတယ်ဒီနေ့အတွက်လာအဖြစ်ပြောရင်တော့ကျွန်တော်73လလို့ပါသေးတယ်ဒီနေ့အတွက်73လလည်းမှာခုနအသုံးခွန်စိုက်ညောညောညောဆိုတော့ကလေးတွေအိတ်တဲ့ခြေရက်ထိသွားပြီးတော့ဆောင်ရနေမှာနောက်ဘုကျွန်တော်အရင်ပြောရအောင်ကျွန်တော်ရွှေခေတ်ရောက်အောင်လို့ကြိုးစားနေပါတယ်
။ဝင်းကြီးကို RFA လွတ်လပ်တဲ့အားရှာတိုင်ကကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ RFA ကိုအရင်ကျေးဇူးတင်ပါတယ်